မစ္စစ်ယန်ဟီလီယာမြန်မာနိုင်ငံကိုပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကမြန်မာနိုင်ငံအတွင်းလူအခွင့်ရေးဆိုင်ရာအချက်အလက်တွေကိုလေ့လာဖို့ဒုတိယကြိမ်မြောက်အဖြစ်ရောက်ရှိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကိုနိုင်ငံသားအဖြစ်လက်ခံပေးဖို့ဒန်းတူအခွင့်ရေးပေးဖို့ UN ကိုယ်စားလှယ်ကအစိုးရကိုတိုက်တွန်းပြောကြားခဲ့တာတွေမျိုးဆောင်ဥပဒေကိုဝေဖန်ပြောဆိုခဲ့တာတွေကိုလက်မခံနိုင်တဲ့အတွက်ဇန်နဝါရီလ16ရက်နေ့ကရွှေဒဂုံဖျားအရှိတ်အဝါဆန္ဒပြပွဲမှာဥဝေဒသူကမစ္စစ်ယန်ဟီလီကိုပြည်ထစားဆိုတဲ့အတုံးနှုံးနဲ့ပြောဆိုခဲ့ပါတယ်။ဘုရားဘာသာယဟန်တော်တပါးအနေနဲ့ပုဂ္ဂိုလ်ကြီးစော်ကားပုတ်ခတ်တယ်လို့ဝေဖန်ပြောဆိုနေကြတာတွေဟာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာဒီအပိုင်းတွင်ပြန့်နှံ့နေပါတယ်။ဥဝိဒသူဟာအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအမားရှေ့တန်းကဥဆောင်ပါဝင်လှူရှားနေတယ်လို့ဓမ္မစရိယစာသင်သားတန်ဃာတော်တွေကိုစာချပေးနေတဲ့ယဟန်တပါးလည်းဖြစ်ပါတယ်။အခုလိုပြောဆိုတုံ့နှုံးလိုက်တာဟာဆရာတော်ဥဝိဒသူရဲ့အပေါ်မှာသာမူတည်တယ်လို့အမျိုးဘာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဆရာတော်ဦးကိုဝိဒဇကအခုလိုပြင်ကြားပါတယ
်။ဒါအားလုံးပြောတဲ့ပုံကိုမှမဲမှုတည်တယ်ပေါ့နော်။သူနဲ့လည်းဦးဇိုးတို့တခါမှပြောရသေးဘူး။ဘုပဲဦးဇိုးတို့မှမမနာအစီအွေအမှုဦးဇိုးပြန်လာမှာ။နေ့လည်းမှအစီအွေမှဒါဒါလေးကတခုမှပြောဘူးလေပြောရင်လည်းနည်းနည်းဝေပါလိမ့်မယ်။သူကတော့အမျိုးဘာသာသာသနာနဲ့ပတ်နေသူလည်းတော်လေးလောက်တဲ့ပုံကိုဆိုတော့သူနဲ့တွေ့ပြီးတော့ပြောမှပဲပြောလို့ပါပဲ။
UN ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံပေါ်ကျူးလွန်စော်ကားတဲ့လုပ်ရက်ကိုမခံနိုင်တဲ့အတွက်အခုလိုစကားလုံးမျိုးသုံးနှုံးပြီးပြောဆိုလိုက်ရတာလို့ဆရာတော်ဦးဝေဒသူက RFA ကိုမိန့်ကြားပါတယ
်။သူကျူးလွန်စော်ကားတာနဲ့ရှင်းလိုက်ရင်တော့ဦးဇေစကားလုံးကစိတ်မွေးနူးညံ့ပါပြီလေလို့သူအစ်င်းနဲ့ရှင်းလိုက်လို့ရှိရင်စကားလုံးနဲ့ဒီလိုရင်းပြီးပြောလိုက်တာနဲတော်နဲပါသေးတယ်။သူတို့ပြောစလို့သာမြန်မာပြည်ကဟိုလိုက်ပြောလိုက်ကဘာကြီးဖိအားပေးတာကိုမခံနိုင်လို့တော့ဆုပေးလိုက်မယ်ဆိုရင်တော့နောက်နှစ်ပေါင်း50ကျော်ဆရာဆိုလို့ရှိရင်တရားပေါက်အဖဂန်နစ္စတန်အင်ဒိုနီးရှားမလေးရှားဖြစ်သွားမှာပဲဗျ။မြတ်စွာဘုရားလည်းလိုအပ်လို့ရှိရင်ဒုရင်းချမ်းနဲ့ပြုသဝါစာသုံးပါတယ်လို့ယဟန္တာမထေရ်လည်းသုံးခဲ့ပါတယ်။နိုင်ငံကျော်ဓမ္မဂရိကဟိုဂျိုင်းနာတရားတွေဟောတဲ့လေဒီဥဝိလာသတို့ခမုံဆရာတော်တို့လည်းသုံးခဲ့ပါတယ်။ကျူးဆရာတော်လည်းသုံးခဲ့ပါတယ်လို့ဥပင်းကျောင်းကလာပြီးတော့အပြစ်ပြောမနေပါနဲ့လို့လိုအပ်ရင်သုံးတာပါပဲ။ဒီညာအရှိမာဒီအစိုးရရဲ့သဘောထားတစ်ခုလည်းမဟုတ်ပါဘူးတမျိုးသားလုံးရဲ့သဘောထားဖြစ်ပါလေသူအဲ့ဒါကြောင့်လို့နိုင်ငံတကာဖွဲ့စည်းတွေအနေနဲ့ဒီရိုဟင်ဂါကိစ္စကိုခံတွေ့တဲ့အခါမှာတတိကြီးကြီးထားပြီးတော့တိုင်းရင်းသားတွေမထိကအောင်ခံတွေ့ပေးပါလို့ဦးဇင်းမေတ္တာရက်ခံ
ဆရာတော်ဦးဝီရသူရဲ့ UN ကိုယ်စားလှယ်အပေါ်အခုလိုပြောကြားလိုက်တာတွေဟာပြည်တွင်းပြည်ပမှာဝေဖန်ပစ်တင်မှုတွေပြန့်နှံ့နေပါတယ်ကုလသမဂ္ဂကလူအခွင့်အရေးအထူးကိုယ်စားလှယ်ကလည်းအစိုးရအနေနဲ့ဘယ်လိုအရေးယူဆောင်ရွက်သွားမလဲဆိုတာနဲ့အဲ့ဒီလိုခိုင်းနှိုင်းပြောဆိုတာကိုကန့်ကွက်ဖို့ပြောဆိုထားပါတယ်။ဗုဒ္ဓဘာသာယဟန်တော်တပါးအနေနဲ့အမျိုးဘာသာသာသနာကိုထိမ့်သိမ်းဆောက်ရှောက်မှုတွေလှုပ်ဆောင်နေတယ်ဆိုပေမဲ့လည်းအခုလိုပုဂ္ဂိုလ်ရေးဆန်တဲ့ရုံရင်းကြမ်းတဲ့စကားလုံးမျိုးကိုတော့မတုံ့တင်ကြောင်းရွှေညဝါဆရာတော်ကမိန့်ကြားပါတယ
်။အမုန်းတရားမပါဘဲနဲ့ပုဂ္ဂိုလ်ထိုနဲ့ချက်မပါဘဲနဲ့ဓမ္မရိကံသက်သက်ပြောရင်တော့ဒါမဖြစ်တဲ့ဘူးလေ။ကိုယ်ဒီဥသောကြောင့်သောအများတန်ကနဲ့ဗုဒ္ဓသာသနာသူများဝေဖန်ခဲ့ရဲ့ချုပ်ချရတဲ့အဖြစ်သက်မအောင်နော်မျိုးသားရေးမှာသူကဟိုတွက်တွက်လှုပ်ရှားသူပြောင်းနေနဲ့ပြောစရာစကားလုံးအချမ်းလေးလေးနေနဲ့ရွေးပြီးတော့သုံးလို့ရပါတယ်လောလောဆယ်ဆီထားပြီးတော့အဲ့လိုမျိုးမစင်မကျင်ပြောတာမျိုးဆိုတော့အများတန်ကနဲ့ဒီသာသနာတော်ဟိုအခင်သေးအမြင်သေးဖြစ်တယ်သောသဗ္ဗပညာရလည်းပဲဖက်တန်းကြကြတက်ထားတဲ့ပုဂ္ဂိုလ်တပါးပဲလေအဲ့ဒါကိုစဉ်းကျင်လုံတရားလွတ်သွားပုံရပါတယ
်ဆရာတော်ဦးဝီရသူကိုကုလသမဂ္ဂကကန့်ကွက်ရှုတ်ချကြောင်းကြေညာချက်တစ်စုံကိုလည်းပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ